စကိုင်းတိုင်းမြင်းမှုမြို့နယ်အတွင်းကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေရှိမယ်လို့ထင်တဲ့ ဒီနေရာတွေအပါအဝင်ကျေးရွာတချို့ကိုဇူလိုင်လ29ရက်နေ့မနက်ပိုင်းကစပြီးတော့စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတယ်လို့ထွက်ပြေးနေကြတဲ့ဒေသခံတွေကလည်းဖမ်းဆီးတာတွေရှိတယ်လို့ဒေသခံတွေကVOA ကိုပြောပါတယ်။ဒါပြင်ဒီဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ဒီသတင်းကိုတော့VOA သတင်းတောက်မအေးမှာကပြောပြပါပါရှင်။
စကိုင်းတိုင်းမြင်းမှုမြို့နယ်အတွင်းကဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေရှိမယ်လို့ထင်ရတဲ့နေရာတွေအပါအဝင်ကျေးရွာတွေကိုဇူလိုင်လ29ရက်နေ့မနက်ပိုင်းကစပြီးစစ်ကောင်စီကလေကြောင်းကနေပစ်ခတ်တိုက်ခိုက်မှုတွေလုပ်နေတာကြောင့်ဒေသခံတွေထွက်ပြေးနေရတယ်လို့ဘုံကြီးကျောင်းဘက်ကိုထွက်ပြေးပြီးခိုးလုံနေသူတွေကတော့ကံပြားရွာဘက်ကနေခြေလင်းတက်လာတဲ့စစ်ကောင်စီတပ်ကဖမ်းဆီးမှ
ပြင်းနေအဲ့ကျွန်တော်တို့ဟက်စကီနဲ့စင်းနဲ့ဒဇင်းမှကြတော့ကျွန်တော်တို့ဘလူးတုံးဆိုတော့ဒီကျောင်းငံနဲ့အနူမန်လေးကြာကြောက်ကုန်းတွေရှိတယ်ကျွန်တော်တို့ဒီဒီစကန်ရှိနေတဲ့နေရာတွေကိုအကုန်လိုက်လံပြည့်ပြည့်နေဒီကကြတော့ကျွန်တော်တို့နူမန်လေးကတောင်ရွာမြောက်ရွာရှိတယ်အတောင်ဝမြောက်ရွာကိုဒဇင်းကကြတော့အကုန်လှည့်ပြင်းတယ်။နောက်ကြဖုန်ကြီးကျောင်းမှာပြေးတဲ့လူတွေမှန်တယ်များဆိုအကုန်လုံးလည်းဖန့်ထားတယ်။သူရွာသားတွေပြုံးတော့သူတို့ကအင်းနဲ့ပြတော့တချို့အပြင်ပြေးတဲ့ဟာကတော့လွတ်တယ်လူတို့အဲဖုန်ကျောင်းပြေးတဲ့ဟာတွေကတော့အကုန်လုံးဖန့်ထားတယ်။တောင်ရွာမှာလည်းဖုန်ကြီးကျောင်းရှိတယ်တောင်ရွာမှာကြတော့သူတို့ကဟိုကစစ်သားတွေကဆင်းလာတာမရှိသေးဘူးအဲရွာကြီးထဲမှာတော့ဒီသားတွေကစကမ်းပုံမှန်မျိုးနဲ့ဆင်းနေတော့ကြတော့သိမ့်မိနေတာပေါ့။ညာဒေတာမှာဖြစ်နေတဲ့ဟာကဖုံးကြောင်ပြေးတဲ့ဟာလူမှန်နေများအကုန်လုံးကဖန်းစီတာတွေကြီးတွေပဲဖြစ်နေတယ
်။မြင်းမှုမျိုးဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။စစ်ကောင်စီတပ်ကလေကြောင်းကနေပစ်ခတ်တိုက်ခတ်မှုလုပ်နေတဲ့အတွက်မူမန္တလေးတောင်ရွာမြောက်ရွာကျောက်ပြာအင်းမတလိုင်းကျွန်းမူတာဆိုတဲ့ရွာတွေကဒေသခံတွေကလည်းထွက်ပြေးနေရတယ်လို့မူးမြစ်တစ်ဖက်ကစားတော်မျိုးနယ်ဘက်ကညောင်မင်းရှိတလိုင်းကျွန်းမူးရွာသားတွေလည်းထွက်ပြေးနေရတယ်လို့လည်းဆိုပါရယ်အခုလိုမျိုးလေကြောင်းကနေတိုက်ခတ်မှုမျိုးကိုလွန်ခဲ့တဲ့3လခန့်ကလည်းမြင်းမှုမျိုးနယ်ထဲမှာလုပ်ခဲ့ပြီးအဲ့ဒီတုန်းကလည်းထွက်ပြေးရင်စစ်ကောင်စီတပ်ကဖမ်းမိတဲ့ဒေသခံတွေတပ်ဖြတ်ခံရတာတွေလည်းရှိတယ်ဆိုပြီးမူးမန္တလေးကျေးရွာသားကဆက်ပြောပြပါရယ်
ဒီလုံးကကျတော့ကျွန်တော်တို့အမြင်မှုမျိုးနဲ့ဘရက်ဟောဘရက်ဆိုင်ကကြတယ်ကျွန်တော်တို့ဘရက်ဆိုင်နဲ့ဖြစ်တယ်ခင်ဗျာကျွန်တော်တို့ AB လားမတိုင်ခင်ဟုတ်ခင်ဗျအဲ့ဒီကလည်းရှိတယ်ခင်ဗျာကျွန်တော်တို့ဘလူးတုံးကိုဖုန်းကြောင်းကြည့်ရတာပဲအတက်ခံရတာရှိတယ်၁၄ယောက်အဲ့ဒီကဘလူးတုံး၁၄နှစ်သမီးနှင်းကလေးတယောက်ကိုကျတော့ဆော်ကပြီးတော့တက်သွားတယ်ကျန်တဲ့ဟာတွေကအတက်ရွယ်ကြီးတဲ့သူတွေကျတော့လည်းအကုန်လုံးကြက်ပြန်ကျတော့ပြီးတော့အဲ့မှာသူတို့မိရှုတန်းထားတာ
မူမန္တလေးကျေးရွာကတောင်ရွာမြောက်ရွာရှိပြီးအင်ဂျီပေါင်း300လီပါရှိပါတယ်အဲ့ဒီနှစ်ရွာတည်းကမြောက်ရွာကိုတော့ရေပြင်ကနေတက်လာတဲ့စစ်ကောင်စီတပ်တွေကဝင်ရောက်စခန်းချထားပြီးထွက်ပြေးနေတဲ့ဒေသခံတချို့ကိုဖမ်းဆီးထားတယ်လို့လည်းဆိုပါတယ်လေကြောင်းကနေပစ်ခတ်မှုတွေလုပ်ပြီးညင်းမှုအရာတော်ဘက်ကနေနေတွေကိုတော့ချင်းလင်တက်တွေကတက်ဖြတ်ပြီးနေရာယူထားတယ်လို့လည်းဆိုပါတယ်အဲ့ဒီဒေသတဝိုက်ကြောက်ဖြာရွာဘက်မှာတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာနေ့လယ်ပိုင်းတိနှစ်ဖက်တိုက်ပွဲတွေလည်းဖြစ်နေပါတယ်ရှင်